မျိုးဆက်အင်းမြေကဘာမှာကုံဆုံးသွားတဲ့တနစ်တာအတွက်ကဏ္ဍအရရကိုသုံးသက်တဲ့အခါအပူပိုင်းတစ်တော်ရီအကြောင်းကမ္ဘာသတင်းကောင်းစင်တွေမှာပြီးခဲ့တဲ့2021ကပိုပြီးထင်ထင်ရှားရှားတွေ့ရတယ်လို့အမေရိကပြည်ထောင်စုအနောက်ချမ်းကယ်လီဖိုးနီးယားပြည်နယ်အခြေစိုက်မွန်ဂိုဘေးပတ်ဝန်းကျင်ရေးရအွန်လိုင်းသတင်းကဖော်ပြပါတယ်။2021 February 1ရက်မှာဆီအာနာသိမ်းလိုက်တဲ့နောက်စစ်တပ်အတွက်ဘာနာမွေရဖို့မြန်မာတစ်တော်တွေပိုပြုံးနှီးသွားမှာကိုစိုးရိမ်မကင်ဖြစ်ရတယ်လို့လည်းဖော်ပြပါတယ်။ဒီနောက်ဂျိုရုဓာတ်ပုံတွေရမြန်မာနိုင်ငံတောင်ပိုင်းကတစ်တော်တွေပြုံးနှီးနေတာတွေ့ရတယ်လို့မနစ်ကဩဂုတ်မှာအရင်ကပုံတွေနဲ့နောက်ပိုင်းတွေ့ရတဲ့ပုံတွေကိုနှိုင်းယှဉ်ဖော်ပြပါတယ်။ကမ္ဘာသတင်းတွေမှာအပူပိုင်းတစ်တော်တွေအကြောင်းအသားပေးဖော်ပြကြတာကလည်းရာသီဥတုပြောင်းလဲတာနဲ့ဇီဝမျိုးစုံမျိုးကွဲတွေဆွန့်ရှုံးနေတာတွေအပြေရှားဖို့တစ်တော်ကအရေးပါတယ်ဆိုတာပိုသိရှိလာကြတဲ့အတွက်လို့လဲဆိုပါတယ်။ဒါပေမဲ့ကမ္ဘာမှာတစ်တော်တွေပြုံးနှီးနေပြီး1990ပြည့်နှစ်ကနေ2020ပြည့်နှစ်ထိနှစ်30အတွင်းအာရှတိုက်မှာတစ်တော်တွေအများဆုံးပြန်ပြိုးထောင်ပေမဲ့အင်ဒိုနီးရှားနဲ့မြန်မာနိုင်ငံကကမ္ဘာတစ်တော်အပြုံးနှီးဆုံးနိုင်ငံတွေမှာပါဝင်နေလို့ဆိုပါတယ်။စီအိုဆိုင်ခင်းတွေကြောင့်အင်ဒိုနီးရှားကတော်တွေပြုံးရပြီးမွန်ဂိုဘေးကပြောတဲ့မြန်မာနိုင်ငံတောင်ပိုင်းကတဘာဝတော်တွေကတော့စီအိုအပြင်ရောဘတ်ဆက်ပြိုးရေးကြောက်ပါပြုံးရတာလို့တနင်္လာနေ့တိုင်းဒေသကဥစော်သူရက
စီအုံးနဲ့တူတူတွဲပြီးတော့မှ rubber ကတော့တောကုန်တာမထိဘူးဆိုပြီးတော့အားလုံးကနည်းနည်းဟိုမေ့နေတယ်ပေါ့နော်တကယ်တော့ rubber လည်းအကြီးကျယ် rubber ကြောင့်လည်းတောကုန်တာ
1990ကနေ2020ပြည့်နှစ်အတွင်းအင်ဒိုနီးရှားမှာတစ်တော through ရမိုင်3000ကျော်ပြုံးပြီးမြန်မာနိုင်ငံကတော့ through ရမိုင်4000ကျော်ပြုံးပါတယ်အင်ဒိုနီးရှားကမြန်မာထက်ပိုများပေမဲ့ရာဂိုင်နှုန်းနဲ့တွက်ကြည့်ရင်22.18ရာဂိုင်နှုန်းပြုံးပြီးမြန်မာက29.12ရာဂိုင်နှုန်းရှိပါတယ်။သစ်မှန်သမျှဘယ်နည်းနဲ့ရရနီးမျိုးစုံနဲ့ယူတဲ့တရုတ်နိုင်ငံကတော့မြေပြင်တစ်တော်စတူရမိုင်2400ကျော်ရာဂိုင်နှုန်းအဖြစ်40ပြိုးထောင်နိုင်တယ်လို့ Save the Trees အဖွဲ့ကပြောပါတယ်။တရုတ်နိုင်ငံကိုမြန်မာသစ်တွေရောက်တဲ့အကြောင်းကိုကချင်ပြည်နယ်ဒေသခံတယောက်ကပြောပြပါတယ်
။ကျွန်တော်တို့ရဲ့ကချင်ပြည်နယ်ကတစ်တရာတရုတ်ပြည်ကိုထွက်သွားလိုက်တာက2010မှာကုန်သွားပြီးမှရှိတော့သူတို့တရုတ်တွေကြိုက်တဲ့တစ်တီပေါ့လေဒါပေမဲ့2010နောက်ပိုင်းမှာထွက်နေတဲ့တစ်တီအများစုကစကိုင်းတိုင်းကနေလာရှမ်းပြည်မှာလည်းရှမ်းပြည်မြောက်ပိုင်းလို့ပြောတဲ့ဒီဒေသတွေမှာပေါ့နော်တကယ်ကိုတရုတ်ဌာနကစီမံခန့်ခွဲနေတဲ့ဒီကျိုးဝိုင်းတော်တွေကနေပြီးမှရွှေလီဆိုတဲ့မြစ်ကနေပြီးမှဆင့်တရုတ်နိုင်ငံကိုထွက်တယ်ကျွန်တော်တို့ကချင်ဘက်ကနေပြီးမှထွက်သွားကြတယ်အဲ့တစ်တရာအများစုကတော့အဲ့တစ်တီလာတာကစကိုင်းအမောက်နေဘက်ကနေတွားရင်ပင်လယ်ဘူးဆိုတဲ့နေရာကအများဆုံးထွက်တယ်အဲ့ဒီတရားပင်လယ်ဘူးမှာတော်တော်များများအဲ့ဒီတရုတ်တီကိုရောက်မဲ့ Rose Pool လို့ဆိုပြီးမဲ့ကျွန်တော်တို့ဘက်မှာကျွန်တော် Tamalian လို့ပြောတဲ့ဒီတမလန်းနေအဲ့တမလန်းအများစုနဲ့ဗတော့အများစုကတရုတ်နိုင်ငံကိုတင်သွင်းခြင်းခံခဲ့ရတယ
်တစ်တွေပြုံးတဲ့အတွက်အကျိုးဆက်အနေနဲ့လဲ
တစ်တော်လို့ပြောရင်သူကနောက်တစ်ခေါက်ပြန်လဲဖြစ်လာမဲ့ Secondary Tide တွေတော်တော်များများအပြောင်းရှင်းခံရရင်တစ်တော်ရဲ့အနာဂတ်ဟာလာမယ့်၅နှစ်အတွင်းမှာကျွန်တော်တို့တော်တော်လေးကိုရာသီဥတုပြောင်းလဲခြင်းဆိုင်ရာနဲ့ပတ်သက်ပြီးမှပြဿနာပေါင်း16000ကိုကျွန်တော်တို့ခံရမှာဖြစ်တယ်။လက်ရှိကျွန်တော်တို့မြေကြီးနာလွင်ပြင်လို့ပြောတဲ့ဒေတာမှာမြေအောက်ရေတွေကတောက်လျှောက်အောက်ကိုပြုတ်ကျတော့ပါပြီ။ဘီယာဝတီမြေကြီးကလည်းဆုံးဆုံးမှုမှမြုပ်တော့မယ့်အတိုင်းပဲအနောက်ကြည့်သွားပြီပေါ့နော်။အကုန်လုံးပျက်စီးပြုံးကျသွားပြီပေါ့နော်။တောင်ကလုံးတွေဖြစ်သွားပြီ။လာမယ့်15နှစ်မှာ landslide တွေအများကြီးကြုံရမယ့်ဒေတာကြီးတစ်ခုဟုတ်တယ်။အဲ့လိုတွေတော့တွေးရတယ်ဗျ။
လဘကြကောစီကမတင်းကျက်တဲ့အတွက်ပါသဘာဝပတ်ဝန်းကျင်ယွရင်းနေတာမို့ဒါကိုကုစားနိုင်မဲ့ဤကိုပတ်ဝန်းကျင်ရေးရာဆောင်မရှင်ဒေါက်တာခင်မောင်ညိုက
စီကမရှိဘဲနဲ့လုပ်တဲ့ဟာနားမလည်ဘဲနဲ့လုပ်တဲ့ဟာအဲ့တော့ဒီသဘာဝပတ်ဝန်းကျင်နဲ့ပတ်သက်တော့နားလည်တဲ့လူတွေကိုသိချင်မေးပါတို့ဘယ်လိုလုပ်သင့်တယ်ဟေ့ဆိုတဲ့အောင်လုပ်မှာပဲအကောင်းဆုံးရမှာလို့ကျွန်တော်ထင်ပါတယ်
2019ခုမိုင်းမှာတရုတ်နိုင်ငံဝူဟာမြို့ကစဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကနေကိုဗစ်ကာယောဂါအဖြစ်ကမ္ဘာကို2020မှာစတင်ပြန့်နှံ့သွားတာစမှာစီးပွားရေးတုန်နှေးသွားတဲ့အတွက်2019နဲ့2020မှာတစ်တော်တွေအပြောင်းရှင်းတာနှေးကွေးသွားကောင်းနှေးကွေးသွားမယ်လို့မှန်းဆခဲ့ပြီး2021မှာတစ်တွေဘယ်ပြေဘယ်မြခိုလဲခံရတယ်လဲဆိုတာမခံမနိုင်ဘူးလို့မွန်ဂါဘေးကပြောပါတယ်ဒါပေမဲ့ဘရာဇီးနိုင်ငံကအမေဇုန်တစ်တော်တွေကလွန်ခဲ့တဲ့ဆယ်စုနှစ်အကုန်ကာလကထက်ပိုပြီးခုံလဲခံရတာများမယ်လို့ပြောပါတယ်။အဲ့ဒီ2021 February မှာဆီယနာတင်လိုက်ပြီးတဲ့နောက်မြမတစ်တော်နဲ့တဘာဝတယံဇာတတွေအစိတမရှိခုံလဲထုတ်ယူခံရတယ်လို့လည်းလေ့လာသူတွေကပြောပါတယ်ရှင်။